ထိုင်းနိုင်ငံမဲဆောက်မြို့ကိုတွားနေတဲ့ဗန်ကားတစ်စီးဒီကနေ့မနေ့အစောပိုင်းကအစ်စ်ပင်နဲ့ဝင်တိုက်ပြီးတိမ်းမှောက်ခဲ့တာကြောင့်ကားတစ်စီးလုံးမီးလောင်သွားပြီးမြန်မာရွှေပြောင်းအလူသမား12ဦးသေဆုံးခဲ့ရပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။အောက်တိုဘာလ21ရက်နေ့မနေ့6နာရီခန့်ကထိုင်းနိုင်ငံဗန်ကားမြို့အနီးစမော့ဆော့ခွန်ပြည်နယ်ကနေထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုမောင်းနှင်လာတဲ့ဗန်ကားတစ်စီးဟာကံဖက်ဖက်ပြည်နယ်အာရှလမ်းမကြီးပေါ်ကလမ်းတစ်ပေးကတစ်ပင်နဲ့ဝင်တိုက်မိပြီးမီးလောင်ခဲ့တာပါမီးလောင်ခဲ့ပြီးတဲ့နောက်ကားပေါ်မှာပါလာတဲ့မြန်မာရွှေပြောင်းလို့သမား9ဦးနေရာမှာတင်ပွဲချင်းပြီးတေဆုံးခဲ့ပါတယ်နောက်ထပ်2ဦးလည်းဆေးရုံမှာတေဆုံးသွားခဲ့ကြောင်းမြန်မာရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
ကိုဦးဆုံးသွားတယ်ခင်ဗျဒါပေမဲ့ဆေးရုံမှာရောက်သွားတဲ့အချိန်နဲ့ဦးချဆုံးတယ်ဆိုတော့7ဖြစ်သွားပြီ
ကားပေါ်မှာဘယ်လောက်ပါလဲရှင
်15ခင်ဗျ
15ရောင်းနော်
အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တက်ဆိုင်ရမြန်မာလို့ဒီမှာတန်ရာရှိတယ်ကြွားရောက်ပြီးရှင်းပြီးပို့ရှင်းနေပါတယ်ဆရာ
မြန်မာတန်ရုံးကတန်ဝင်နန်းတွေကိုဆက်တွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးမီးလောင်နေတဲ့ကားအတွင်းမှာလိုက်ပါလာကြတဲ့မြန်မာနိုင်ငံသားတွေဟာကားအတွင်းကနေထွက်မရဖြစ်ပြီးမီးလောင်တေဆုံးသွားခဲ့ကြတာပါကားအတွင်းမှာတေဆုံးသူ9ဦးရှိပြီး9ဦးတန်ရာရရှိခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပြီးဖေးရုံမှာတော့နောက်ထပ်2ဦးတေဆုံးသွားခဲ့ပါတယ်မြန်မာတွေကိုတယ်ဆောင်လာတဲ့ကားဟာလမ်းဘေးကိုထိုးကြပြီးကားမီးလောင်ခဲ့တဲ့ဖြစ်ရဟာကားလမ်းမပေါ်မှာမိုးရွာနေတဲ့အချိန်လမ်းချော်ပြီးတစ်ပင်နဲ့ဝင်တိုက်ရာကနေမတော်တဆမှုဖြစ်ပွားခဲ့တာဆိုပြီးမီးလောင်မှုဖြစ်စဉ်ကိုကြည့်ရှုစုံစမ်းခဲ့တဲ့ထိုင်းစစ်ကြီးအရာရှိတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတက်ခရိုင်ထဲမှာကားတိမ်းမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကတော့မြန်မာရွှေပြောင်းလို့သမားတဦးသေဆုံးခဲ့ပါတယ်မတ်လတုန်းကတော့ကားမီးလောင်တိမ်းမှောက်ခဲ့တာကြောင့်မြန်မာရွှေပြောင်းလို့သမား20လောက်သေဆုံးမှုတွေဖြစ်ခဲ့တာပါဘန်ကောက်နဲ့တက်ခိုင်ကြားကလမ်းနေမှာကားမတော်တဆတိမ်းမောက်ရင်းတောင်အောက်ကိုကျလို့မြန်မာနိုင်ငံသားတွေတေဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင်